ကိုဗစ် -19 ကုသဆေးစမ်းသပ်နေတဲ့ American အခြေစိုက်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Eli Lilly and Company ကစမ်းသပ်မှုတွေကိုရာရီရဆိုင်ထားကြောင်းအင်္ဂါနေ့ကကြေညာပါတယ်။ဆေးနဲ့ပတ်သက်တဲ့လူတွေအတွက်ဘေးဝင်ရေးကင်းရှင်းရေးဆောင်ရွက်ဖို့လိုအပ်တဲ့အတွက်အခုလိုရဆိုင်ထားတာဖြစ်တယ်လို့ကုမ္ပဏီကပြောပါတယ်။ဒီ Eli Lilly ဆေးကုမ္ပဏီကကနေဒါအခြေစိုက် Accelera နဲ့ကုသဆေးစမ်းသပ်မှုတွေကိုပူးပေါင်းလှုပ်ဆောင်နေရပါဒီစမ်းသပ်ဆေးဆီကခနာကူအတွင်းဗိုင်းရပ်စ်ကိုခုခံနိုင်တဲ့ပဋိစီဝါပစ္စည်းထွက်ပေါ်အောင်လှုံ့ဆော်ပေးတဲ့ကုလုံးကိုအခြေခံပြီးတော့စမ်းသပ်နေရပါ။အယ်လီလီလီကစမ်းသပ်နေတဲ့ COVID-19 ကုသဆေးကိုဩဂုတ်လတုန်းကစပြီးတော့အမေရိကန်နိုင်ငံတွင်ဆေးရုံတွေကုသခံနေတဲ့ COVID-19 အတည်ပြုလူနာ1000ကျော်နဲ့စမ်းသပ်ဖို့ကြီးရွယ်ခဲ့တာပါ။ကနဦးစမ်းသပ်မှုကိုအခြေခံပြီးယောဂလက္ခဏာသိမ်းပြင်းထန်သူတွေနဲ့ယောဂလက္ခဏာနည်းနည်းပဲပြရတဲ့သူတွေကိုစမ်းသပ်ဖို့အတွက်ကုမ္ပဏီကအမေရိကန်အစားအသောက်နဲ့စီးပွားကုကဲရေးဌာန FDA ရဲ့အရေးပေါ်ခွင့်ပြုချက်ရဖို့လျှောက်ထားခဲ့ပါတယ်။ COVID-19 ကာကွယ်ဆေးစမ်းသပ်နေတဲ့ Johnson & Johnson ကုမ္ပဏီကလည်းဆေးစမ်းသပ်ခံသူတဦးနာမကျန်းဖြစ်တာကြောင့်သူရဲ့ကာကွယ်ဆေးစမ်းသပ်မှုကိုရာယီရဆိုင်တယ်လို့တင်းနယ်လာနေတုန်းကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့လအစောပိုင်းကလည်းစီးစက်တဲ့ခံသူတို့မှာပြမကျော်ယူအမိပါရောင်ရမ်းတဲ့ပြဿနာနဲ့ကြုံတွေ့ရတာကြောင့် Oxford တက္ကသိုလ်နဲ့ American AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းပြုလုပ်နေတဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုရည်နာထားခဲ့ပါရဲ့ရှင်။